နေချင်းကြချင်းအနည်းအကျုံတွေ့နိုင်တယ်လို့ယူဆရတဲ့ကုမ္ပဏီတွေကလောက်ွက်တွေကိုကြောက်စိမ့်တူဖော်ခွင့်ရန်နာခိုင်းတာတွေပြည်ထောင်စုအစိုးရကနေတိုက်ရိုက်ဆောင်ရွက်နေတာလို့ပြည်내အစိုးရတာဝန်ရှိသူတွေကပြောပါတယ်။မနေ့ကအထိကုမ္ပဏီ၁၁ခုကလောက်ွက်၈ခုကိုကြောက်စိမ့်တူဖော်ခွင့်ရန်နာခိုင်းထားပြီဖြစ်တယ်လို့ကချင်ပြည်နယ်တယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးတာရှိလာဆိုင်ကပြောပါတယ်
။ဘေးအန္တရာယ်ရှိတဲ့ကုမ္ပဏီတွေပေါ့နော်တားမြစ်ထားတဲ့သဘောပေါ့နော်ကုမ္ပဏီက7ခုပေါ့နော်ကုမ္ပဏီ7ခုရဲ့မှာ10ခွက်ပလုတ်ခွက်10ခွက်လို့ကြားတယ်နေ့တိုင်းကျွန်တော်ကကိုယ်ဆိုင်တိုင်းနဲ့ဒီနေ့ချင်းညချင်းအားချင်းအန်ဒီရဲ့ကြုံတွေ့လာနိုင်တဲ့ကုမ္ပဏီမှတပြောက်ကိုကျွန်တော်ကအဲဒီရက်ဆိုင်ခိုင်းတဲ့သဘောပါအဲချင်းလုံနေတဲ့ဘေးမှာနုံကန်နေရှိတဲ့ရေစာပုံကြီးတွေရှိနေတယ်ဆိုရင်အဲ့ဒါကြီးကအဲကြောင်းတွေထားနေတယ်ဆိုတော့အဲ့ဒါပေါ်မှာမူတည်ပြီးတောင်စုအဲ့မှာရှိတဲ့အနေဘက်ဝန်ထမ်းတွေကနေပြီးမှအဲ့မှာအဲပြီးတောင်စုကလည်းဒီလိုအန်ဒီရဲ့ရှိတဲ့ဟာဆိုချက်ချင်းထက်ကိုညွန်ကြားစာကိုဆရာမလို့ပဲနဲ့ရက်ဆိုင်ကိုပြောဖို့ဆိုသူပါဝါပေးထားတယ်ရှိတယ်လို့ပြောတယ်
။အနေကင်းရှင်းတဲ့အခြေအနေမျိုးရောက်မှလုပ်ငန်းပြန်လည်လုပ်ကိုင်ခွင့်ပြုသွားမှာဖြစ်လို့ဘယ်ကာလကနေဘယ်ကာလအထိရန်နာရမယ်ဆိုတာအချိန်သတ်မှတ်ထားတာမရှိပါဘူး။လောက်ွက်တွေရန်နာလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးကြောင်မြတ်တူဖို့ရေးကုမ္ပဏီတွေကို RFA ကဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူး။ရန်နာခိုင်းထားတဲ့လောက်ွက်တွေအနေနဲ့အစည်းကမ်းမလိုက်နာပဲကြောင်မြတ်ဆက်တူဖို့မယ်ဆိုရင်နောက်ပိုင်းတက်တန်းတိုးပြန်လျှောက်တဲ့အခါလောက်ွက်မချပေးတာမျိုးဖြစ်လာနိုင်တယ်လို့ဝန်ကြီးကပြောပါတယ်။ဖားကန်းမြို့နယ်ဒုတိယအထွေထွေအုပ်ချုပ်ရေးမှူးဦးဖုံခံရင်ကနွန်ကန်ကျိုးပေါက်တာတွေရှိပေမဲ့ကြောက်စိမ့်တူဖို့ရေးလုံနေသူတွေကလည်းဆက်လက်လှုပ်ဆောင်နေရတွေရှိတယ်လို့ပြောပါတယ
်။ရက်ဆိုင်တာကတော့ကြောက်စိမ့်တူဖို့ရေးဌာနကမေးကြည့်မှာပဲ။နေတော့မနေနိုင်ဘူး။ဟိုကဘာလို့လဲဆိုတော့သူကနွန်ကန်ကျိုးပေါက်တာပါများလဲဒီအရင်ရခင်တော့လည်းရှိခဲ့ပြီးလေပြောတာဟုတ်ဒီကနေ့ကရှိခဲ့လေအခုလုတ်တိုင်းကဒီကရော့မှမပြော့မသွားတာလေအဲ့တော့အခုဖြစ်လေအရင်ရခင်တော့ကလုတ်နေကြတိုင်းတော့လုတ်ဆက်လုတ်နေကြအောင်ပါပဲ
လက်တလုံးမှာကျိုးပေါက်သွားတဲ့မော်မောင်းမော်တဲ့ကနွန်ွေကိုဆဲထုတ်ဖို့လိုအပ်နေပြီးမဆဲထုတ်ရင်တခြားနေရာတွေမှာနွန်ွေရောက်ပြီးအန္တရာယ်ရှိနိုင်တယ်လို့ပြောကြပါတယ်လက်ရှိမှာတော့လမ်းပြူတာတွေကြောင့်မော်မောင်းမော်တဝိုက်အပြင်လုံခင်းမြို့နယ်အတွင်းကကြောက်စိမ့်တူဖို့ရေးကုမ္ပဏီတချို့လည်းကြောက်စိမ့်တူဖို့မှုတွေရန်နာထားရတယ်လို့ဒေသခံဦးမောင်စိန်လုံးကပြောပါတယ
်ကျွန်တော်တို့ကတော့လောဆယ်ကျွန်တော်တို့နားတယ်ကြလမ်းပြူလို့ဆိုမှာကျွန်တော်တို့ကလုံခင်းပဲဗျာကျွန်တော်က unity ပြ။အဲကျွန်တော်ကတိမ်းပြီးကြအလုပ်တိမ်းသွားပြီ။တဖြည်းဖြည်းငါတို့ကလည်းအဲ့နေရာပြူလာရှိတယ်လေ။အခုကအောက်ဘက်ကျင်းဘက်ကိုပြူကျလာတာပေါ့။အခုကျွန်တော်ဆိုးသွားပြီလမ်းကိုကားကြီးစားတော့ပဲကျန်လာတာ။ကျေတော့လား။ဟုတ်တယ်ဟုတ်တယ်ပြန်ညမှာပြန်ညမှာစရင်တော့မချင်းကြရသေးဘူးလကုံမချင်းမှာ
မော်မောင်းမော်နွန်ကဟာအခုလ23ရက်နေ့မနက်အစောပိုင်းကပြိုကျပြီးတေဆုံးသူ55ဦးရှိခဲ့ပါတယ်ပဲမော်မောင်းမော်အနီးကလောက်ွက်တစ်ခုမှာမြေပြိုကျမှုကြောင့်ဝန်ထမ်း2ဦးတေဆုံးခဲ့တယ်လို့နောက်ရက်မှာလုံခင်းဘက်မှာလည်းမြေပြိုကျမှုကြောင့်တက်ဦးထမှန်တေဆုံးခဲ့ပါတယ်အခုလ23ရက်နေ့နဲ့24ရက်နေ့နှစ်ရက်အတွင်းလူ58ဦးအထိတေဆုံးခဲ့ပြီးအလောင်းပြန်ရှာဖွေတွေ့ရှိရာ6လောင်းသာရှိပါသေးတယ်လက်ရှိမှာတော့လောင်းရှာဖွေတာတွေကိုရန်နာလိုက်ပြီလို့အဲ့ဒီလောက်ွက်တွေကိုကွင်းစင်းကြည့်ရှုနေတဲ့ဖားကတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင့်စိုးကပြောပါတယ်
ရှာဖွေကလေးအစီအစဉ်ကတော့ရန်နာထားလိုက်ပြီဗျအဲ့ဒီလောင်းတွေကိုဒါရှာဖွေကချင်မှုလုပ်ရမယ်ဆိုလို့ရှိရင်နောက်ထပ်ရှာဖွေကချင်မှုလုပ်တဲ့လူတွေရဲ့အတက်အန္တရာယ်ကလုံးဝလုံခြုံစိတ်ချမှုမရှိတဲ့အနေထားဖြစ်ပါတာလုံခြုံရေးပေါက်ကြသွားပြီးမှအခုလက်ရှိတည်ထောင်သွားတဲ့လူတွေရန်လျားတွေဟာအလုံးဟာဟိုးအောက်အဲ့ပြရာရှိတော့မှရှိနေတာဗျ။ဒီများကဘာလဲဆိုတော့နှုံကန်ဆိုတဲ့ခါကျတော့သူကမိသားတွေနဲ့ရေးနဲ့ရောပြီးနှုံဖြစ်နေတာလေ။အဲ့တော့ဒါမိသားလိုမျိုးကျုံးရမလွယ်ဘူး။တကယ်လို့သွားကျုံးမယ်ကြားသက်ဆယ်မယ်ဆိုတဲ့ခါမှာဒီပဲပိုးကြီးပါလေရန်ရဲတွေဝင်ဖို့ဘလို့မှမဖြစ်နိုင်တော့တဲ့အနေထားဖြစ်တယ်။
တည်ဆုံသွားသူတွေအတွက်သက်ဆိုင်ရာကုမ္ပဏီကတဦးကိုငွေကျပ်300ထောက်ပံ့ပေးခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာဖားကန်မြို့နယ်မှာကြောက်စိမ့်တူပေါ်ခွင့်ရထားတဲ့ကုမ္ပဏီ22ခုရှိပြီးတရားဝင်လောက်ကွက်ဟာ1000ကျော်ရှိရာဖြစ်ပါတယ်။မိုးရသည့်ရောက်ခတ်နေပြီဖြစ်တာကြောင့်မြေပြူရာတွေနှုံကန်ကျိုးပေါက်တာတွေအဖြစ်များလာနိုင်တဲ့အတွက်ကြောင်မြတ်ဦးစည်းဌာနကတာဝန်ရှိသူတွေအထွေထွေအုပ်ချုပ်ရေးဦးစည်းဌာနကတာဝန်ရှိသူတွေရမိရဖတွေပါဝင်တဲ့လောက်ွက်ကြီးကြပ်ရေးကော်မတီအနေနဲ့လည်းလိုက်လံစီစဉ်နေတယ်လို့သိရပါတယ်ရှင်။ကျမဝေမာထွန်းပါ